စီးရီးယားစစ်ကြေးနိုင်ငံရေးသမားဝင်ကြီးအဖွဲ့ဝင်ပြီးတော့ဂျမန်ရလှုပ်ကြံတက်ပြတ်ခံခဲ့ရပြီမဲ့လက်ဗနွန်နိုင်ငံဟာကြောက်ရွံ့သွားမှာမဟုတ်တယ်လို့လက်ဗနွန်ကိုလည်းချင်းချောက်နိုင်မှာမဟုတ်ဘူးလို့လက်ဗနွန်ဝန်ကြီးချုပ်ဖော့တ်စင်နီရိုရာကပြောပါတယ်လက်ဗနွန်စစ်မှုဝန်ကြီးပြီးတော့ဂျမန်ရကိုတနက်သမားကဘေရွတ်မြို့အနီးခရီးယံဘာသာဝင်တွေအများစုနေထိုင်ရာဝင်းကျင်မှာလှုပ်ကြံတက်ပြတ်ခဲ့ပြီးနိုင်ပိုင်းကြာမှာပဲဝန်ကြီးချုပ်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါဒီလောက်ကြံတက်ပြမှုကိုနိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းရှုံချနေကြပါတယ်။ဒီတက်ပြမှုဟာအကြမ်းဖက်မှုတစ်ခုဖြစ်ပြီးလက်မနွေရဲ့ရွေးချယ်တင်မြှောက်ခံထားရတဲ့အစိုးရအဖွဲ့ကိုချင်းချောက်လိုက်တာလို့အမေရိကန်ပြည်ထောင်စုကပြောပါတယ်။အာရှခီးစဉ်ကအပြန်ဟာဝိုင်ကျွန်းကိုရောက်နေတဲ့သမ္မတဘုတ်ကလည်းအခုလိုပြောပါတယ်
။ For the sake of peace, the free world must reject those who undermine young democracies.
ဟင်းချိုင်းအကျိုးကိုညှိမျောပြီးလူနယ်တဲ့ဒီမိုကရေစီကိုသေးသင့်အောင်လုပ်နေကြသူတွေအမုန်းတရားကိုအခြေခံပြီးအတွေးခေါ်မျိုးနဲ့တပ်ဖြတ်နေမှုတွေကိုလွတ်လပ်တဲ့ကဘာကလက်မခံကြပါနဲ့လို့သမ္မတဘုတ်ကပြောသွားတာပါ။ပြီးတော့ဂျမန်ရဟာပြီးခဲ့တဲ့နှစ်နှစ်အတွင်းလက်ဗနွန်မှာတပ်ခံခဲ့ရတဲ့စီးရီးယားစစ်ကြေးရေးနိုင်ငံရေးသမားတွေကတယောက်ဖြစ်ပါတယ်။စီးရီးယားကတော့ဒီတပ်ဖြတ်မှုတွေမှာသူတို့ဘက်ကပါဝင်ပတ်သက်ခြင်းမရှိဘူးလို့ညင်းဆိုထားပါတယ်။